မြန်မာနိုင်ငံရဲ့စံပြည်နယ်မြောက်ပိုင်းလောက်ကင်မြို့မှာပိတ်မိနေတဲ့ထိုင်းနိုင်ငံသား266ဦးအပါအဝင်နိုင်ငံသားစုစုပေါင်း283ဦးကိုထိုင်းတရုတ်မြန်မာသုံးနိုင်ငံပူးပေါင်းကယ်ဆယ်ခဲ့ရမှာမြို့ပါလ19ရက်နေ့မှာတော့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့ကိုရောက်ပါတယ်အဲဒီကနေတဆင့်ထိုင်းလီကျောင်းလိုင်းနဲ့ထိုင်းလီကျောင်းလိုင်းနှစ်ခုနဲ့မြို့ပါလ20ရက်နေ့မှာရောက်ရှိလာမှာဖြစ်တယ်လို့ထိုင်းဒုရဲချုပ်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီသတင်းကိုတော့ view သတင်းတော့မိုက်ရေးမှာသတိပေးဖို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရှမ်းပြည်နယ်လောက်ကင်စစ်ပွဲတွေကြားပိတ်မိနေတဲ့ထိုင်းနိုင်ငံသား266ဦးဖိလစ်ပိုင်နိုင်ငံသား6ဦးစင်ကာပူနိုင်ငံသား2ဦးစုစုပေါင်း283ဦးတို့ဟာလောက်ကင်မြို့ကစာတင်ကျောင်းတစ်ခုမှာမြန်မာစစ်တပ်ရဲ့အဆောက်အအုံနဲ့ထိန်းသိမ်းထားခဲ့တာပါသူတို့အားလုံးကိုသုံးနိုင်ငံအာဏာပိုင်တွေပူးပေါင်းပြီးနိုဝင်ဘာလ19ရက်နေ့မှာမြန်မာဘက်ကနေတရုတ်နယ်စပ်ကိုပို့ပေးခဲ့ပါတယ်ဒီနောက်သူတို့ကိုတရုတ်အာဏာပိုင်တွေကယူနန်ပြည်နယ်ကုမင်းမြို့ကိုခေါ်ဆောင်သွားခဲ့ပါတယ်အဲ့ဒီကနေတဆင့်ထိုင်းအစိုးရဟာလီယင်နှစင်းနဲ့စောင့်နေပါတယ်ထိုင်းနိုင်ငံဘက်ကလိုင်းယွန်းနဲ့အေယာအေရှားလီကျောင်းလိုင်းကလီယင်နှစင်းနဲ့စောင့်နေတာပါနိုဝင်ဘာလ20ရက်နေ့မှာတော့ထိုင်းနိုင်ငံကိုခေါ်ဆောင်လာမှာဖြစ်တယ်ဆိုပြီးထိုင်းဒုရဲချုပ်ဆူရချေဟပ်ဖန်ကသတင်းတောက်တွေကိုအခုလိုပြောသွားခဲ့ပါတယ
်
အခုဆိုရင်မြန်မာအစိုးရကလည်းကူညီပြီးလမ်းကြောင်းဖွင့်ပေးခဲ့ပါတယ်တရုတ်အစိုးရကလည်းပူးပေါင်းခဲ့ပါတယ်ထိုင်းနိုင်ငံသားတွေကိုကယ်တင်နိုင်ခဲ့တာဟာသုံးနိုင်ငံအစိုးရတွေပူးပေါင်းကူညီလှုပ်ဆောင်ပေးခဲ့တာကြောင့်အဆင်ပြေချုံးမိခဲ့တာဖြစ်ပါတယ်မိသားစုဝင်တွေအနေနဲ့စိုးရိမ်ပူပန်မှုတွေမဖြစ်ကြဖို့အခုလိုမျိုးထိုင်းနိုင်ငံသားတွေကယ်တင်ရေးကုန်ကျစရိတ်ကိုလည်းထိုင်းအစိုးရကတာဝန်ယူသွားမှာဖြစ်ကြောင်းကိုလည်းထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်မကြာခင်ပြန်ရောက်လာတော့မယ့်283ကိုလည်းမိသားစုဝင်ထံကိုပြန်လည်မအံ့နိုင်ခင်မှာလိုအပ်တဲ့စစ်ဆေးမှုတွေပြုလုပ်သွားမှာဖြစ်ပြီးအမှန်တကယ်လူပုံကူးခံရသူတွေနဲ့မှုကင်းတွေကျူးလွန်ထားသူတွေကိုခွဲခြားပြီးစစ်ဆေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အွန်လိုင်းနေလေခိုင်းနေမှာဝင်ရောက်လုက္ကိုင်းနေသူတွေထိုင်းနိုင်ငံအတွင်းပြစ်မှုကျူးလွန်ထားသူတွေကိုတော့တရားဥပဒေအရအေးအေးယူသွားမှာဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။